ကရင်ပြည်နယ်မြဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNL PDF ပူးပေါင်းတပ်တို့ကြားမှာမနေ့ဧပြီလ25ရက်နေ့ညကတိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်ပွားပါတယ်။စစ်ဘေးရှောင်ပြည်သူတွေကနေကြာပါရှိတဲ့တောင်ရင်မြစ်အနီးကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။မြဝတီမြို့မှာလည်းဘယ်လမ်းကြောင်းကနေဝင်လာမှန်းမသိတဲ့လက်နက်ကင်ထားတဲ့စစ်ကောင်စီတပ်သားအင်အားထောင်ကနန်းလောက်နီးနီးပြန်ပြီးတော့ရောက်လာနေကြတယ်လို့ဆိုပါတယ်။ဒီကြောင့်ထိုင်းမြန်မာကနေပြီးတော့ VOA သတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်။
စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL PDF ပူးပေါင်းတပ်တွေအကြားမြဝတီမြို့မှာတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်ကောင်စီကမနေ့တာသာပရင်းနေ့ညကလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်ခဲ့ပါတယ်။ဒီအတွက်မဲဆောက်ကနေပြန်ကြတဲ့ဒုက္ခသည်တွေကဖလူလေးမင်းလက်ပံကရွာသားတွေကတောင်ရင်မြစ်အနီးကိုထပ်ပြီးတော့ထွက်ပြေးလာနေကြတယ်ဆိုပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတို့က VOA ကိုအခုလိုပြောပါတယ်
မနေ့ညကဒီလေးကြီးကပကဆွေတော်ဂုံဆွေတော်ဂုံကနေပြီးတော့ဒီဘက်ဖလူလေးကြီးတို့နေနဲ့ကျဲတာရောလက်နဲ့ကြီးပစ်တာရောအကုန်လုံးစုစုပေါင်းအလုံး100လောက်ရှိတယ်တဲ့အာဒီနေ့မနေ့အာကျွန်တော်တို့ဆစ်ဆောင်တပ်ဖို့တော့အဲ့ဒီဖလူလေးဆစ်ဆောင်စခန်းအာပြောရတာဟုတ်ဖလူလေးရလားတရားတော့အဲ့ဒီဆစ်ဆောင်စခန်းကိုတိုးလာတယ်ဒီနေ့တရားတော့2000ကျော်ပြီလို့ပြရတယ်အာအရင်တော့ကတော့အဲ့ဒီဆစ်ဆောင်စခန်းမှာ1000ကျော်ပေါ့ရှိတယ်ဒီနေ့1000ကျော်ရှိတယ်အာကျန်တဲ့တူကတော့သူအီးဆက်ရနေရာကိုဟိုဆောင်ရတယ်လို့ပြောတယ်ပေါ့နော်
မြဝတီမြို့ကိုပြီးခဲ့တဲ့ဧပြီလ12ရက်နေ့ကစပြီးပူးပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားပြီးဧပြီလ22ရက်နောက်မှာပြန်လည်ဆုတ်ခွာသွားပြီးဆိုပြီးကြေညာခဲ့ပေမဲ့လက်တလောမှာဘသူတွေရဲ့လက်ထဲမှာရှိနေတယ်လဲဆိုတာကိုရှင်းရှင်းလင်းလင်းမရှိသေးပါဘူးစစ်ကောင်စီရဲ့လက်အောက်ခံကရင်နယ်ခြားစောက်တပ် BGF ဟာနှစ်ဖက်လုံးကိုအစဉ်ပြေအောင်ဆက်ဆံနေပြီးလက်တလောမှာ BGF ကနေရာယူထားတာကိုတွေ့နေရပါတယ်အခုရက်ပိုင်းအတွင်းမှာတော့ဘယ်လမ်းကြောင်းကနေဝင်လာတယ်လဲဆိုတာကိုမသိရတဲ့လက်နက်ကင်ထားတဲ့စစ်ကောင်စီတပ်သားတွေအများအပြားပြန်ရောက်လာတယ်ဆိုပြီးမြောက်ရီမြို့ကန်တွေကဆိုပါတယ်ဒီရက်ပိုင်းမှာပဲမြောက်ရီမဲဆောက်ချစ်ချည်တရားတစ်ကောနှစ်ပါမြန်မာဘက်ကပိတ်ထားပြီးထိုင်းဘက်ကဝင်လာသူတွေကိုပါလက်ခံနေတာတွေ့ရပါတယ်စစ်ကောင်စီတပ်သားတွေမြောက်ရီမြို့ကနေရာအတော်များများမှာနေရာဝင်ယူလာတာနဲ့ပတ်သက်လို့မြို့ကန်တွေကတော့ BGF တပ်တွေကလက်နက်ပေးပြီးကူညီနေတယ်လို့သုံးသပ်နေကြတယ်လို့လည်းပြောပါတယ်
။မြဝတီမြို့ရဲ့အခြေအနေကတော့အားလုံးကတော့ဟိုလက်ရက်တဲ့အခြေအနေပဲ။အခုကတချို့မြဝတီမြို့ရဲ့တချို့ဖုံးကြောင်းတွေမှာဒီစကားစားတပ်တွေပြန်ပြီးတက်ဆွဲနေတယ်တော်တော်များ။ Stock Rate တောင်ကြီးအဲဒီဒီရိုးမတောင်ကြီးဘက်ကလည်းတက်လာတာမရှိဘူး။စကားစားတွေရောက်လာတယ်ဆိုတော့ဘယ်လိုရောက်လာလဲပေါ့။အဲ့ဒါလည်းလက်ရက်ဒီမြို့ပေါ်ရှိတဲ့ဖုံးကြောင်းတွေနောက်ဖျားကုန်းတွေမှာစက္ကစားတက်တာတွေစစ်တာစတော့များဆိုတော့နောက်တစ်ချက်ကသူတို့တက်လာတဲ့ဒီကော့ဂရိတ်ဒီတောင်ကြီးမှာပဲရှိနေသေးတယ်ပေါ့နော်အဲဒီစက္ကစားရဲ့စစ်ကြောင်းတွေကဒါပေမဲ့အဲ့ဒီလက်ပြီးရောက်လာတဲ့စက္ကစားတွေကဘယ်ဟန်နေဘယ်လိုရောက်လာလဲဆိုတာလည်းသိချာမသိနေဟိုမတင်ကြရပဲပေါ့နော်ဆိုကြတဲ့ထိုင်းဘက်ကနေပြီးတော့ဒီရပ်သားတွေနဲ့ပြန်ဝင်လာလို့လည်းကြားပြရတယ်အဲ့တော့ BGF ကများတည်သေးသလားပို့နေသလားပေါ့အဲဒီကြတော့ BGF ကတော့ခမင်းတော့ပို့လာတယ်ကြားတယ်အာဒါကတော့နှစ်ခုလုံးပိတ်ထားသေးတယ်။တရားနှစ်ကကုံဝင်တဲ့ပောက်ကတရားတစ်လူဝင်တဲ့ပောက်ကထိုင်းဘက်ကပြန်သွားရင်လက်ခံတယ်။ဟိုမှာပြည်လာတာလက်မခံဘူ
း။မြဝတီမြို့ကအုတ်ချုပ်ရဲ့အဖွဲတွေလည်းတိမ်းရှောင်နေကြတာကြောင့်စစ်ကောင်စီကမကြာခင်မှာမြို့ကိုလေပတ်နိုင်ရေးလုံသွားမှာဖြစ်တယ်လို့ကုံတွေရေးစစ်စစ်မှုတွေပြန်လည်အသက်ဝင်ရေးတိုက်ပွဲကြောင့်ပျက်စီးသွားတဲ့အဆောက်အဦတွေကွန်ပျူတာစနစ်တွေကိုပြုတ်ပြင်နေတယ်လို့လည်းစစ်တပ်နဲ့နှီးဆက်တဲ့အတိုင်းဝိုင်းတွေကပြောနေကြပါတယ်။ဒါပေမဲ့ပူးပေါင်းတပ်ဖွဲ့တွေကလည်းဘယ်အချိန်ပြန်လဲဝင်ရောက်လာမလဲဆိုတာကိုမသေးချာသေးတဲ့အတွက်စိုးရိမ်စိတ်တွေလည်းရှိနေတယ်လို့လည်းဆိုပါတယ်။လက်တလောမှာတော့မြောက်ရီမြို့မှာလူလူကတော့ကြီးလန့်စာစားဘဝနဲ့နေထိုင်အိပ်ဆက်နေရပြီးအချိန်မတော်မှာလေကြောင်းတိုက်ခိုက်မှုတွေကြုံရမှာကိုလည်းစိုးရိမ်နေကြပါတယ်ရှင်။